မြန်မာနိုင်ငံမှာ၈နှစ်တည်းရွေးကောက်ပွဲကျင်းပနိုင်ဖို့နိုင်ငံအခြေအနေတည်ငြိမ်အောင်ကြိုးစားနေပြီးတော့ရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာပြောဖို့စောသေးတယ်လို့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူရရှာခီးစဉ်အတွင်ပြောကြားခဲ့ပါတယ်။စစ်ကောင်စီကရွေးချယ်ခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းအခြေခံမဲဆန္ဒရှင်စီရင်တွေမှန်ကန်အောင်ဆောင်ရွက်မှာဖြစ်တဲ့နောက်ရွေးကောက်ပွဲစနစ်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းပြောင်းလဲကျင့်သုံးဖို့ရှိတယ်လို့ပြောဆိုထားပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲအပေါ်အမြင်သဘောထားတွေကိုတော့မဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်
။2020ရွေးကောက်ပွဲမှာရွေးကောက်ပွဲမဲမတမာမှုတွေဖြစ်ခဲ့တဲ့ဆိုတဲ့အဓိကအကြောင်းပြချက်နဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာနိုင်ငံကိုဆက်အနာသိမ်းခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရုရှားခီးစဉ်တွင်ရုရှားသတင်းဌာန RIA နဲ့တွေ့ဆုံတဲ့အချိန်မှာလာမယ့်နှစ်2023ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့နိုင်ငံရဲ့အခြေအနေကိုတည်ငြိမ်အောင်ကြိုးစားနေပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာကတော့ပြောဖို့စောပါသေးတယ်ဆိုပြီးတော့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာကိုထိန်းသိမ်းထားတယ်ဆိုတာကိုပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကနေထွက်ပေါက်အနေနဲ့ဆောင်ရွက်တဲ့သဘောဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့လွှတ်တော်တပ်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ဖို့သူနိုင်ငံရေးလှိလာကဲခန့်ဥဖေတန်းကရှုမြင်ပါတယ်
။အော်ဒီရွေးကောက်ပွဲကသူ့အတွက်တိတ်အရေးကြီးတာပေါ့နော်။နောက်နှစ်ဩဂတ်လမှာရွေးကောက်ပွဲကိုလုပ်မယ်လို့တော့သူ့ဘက်ကယာရထားတာပေါ့။ဒါကြောင့်လည်းရွေးကောက်ပွဲကော်မရှင်တို့တာဝန်ဖွဲ့ရှိရာတို့ပြင်ဆင်တာတို့သူတို့ချင်းPR စနစ်နဲ့တွားဖို့ရည်ရတဲ့အတွက် PR စနစ်နဲ့အကျုံးဝင်အောင်သူဖွဲ့စည်းပုံတွေကိုပါပြင်ဆင်ရမှာပေါ့ဒီချိန်မှာတော့ဥရေပြူရည်ရှစ်တပ်ပဲအုပ်ချုပ်တာလည်းရှစ်တပ်ပဲဆိုတော့သူကတော့ရွေးကောက်ပွဲတစ်ခုဖြစ်အောင်ဥရေတွေကိုပြဋ္ဌာန်းပြီးတော့လုပ်တော့မှာတော့တေချာတယ်ဘာလို့ဆိုတော့သူကဖွဲ့စည်းပုံအခြေခံဥရေနဲ့အညီအာဏာကိုထိန်းထားပါတယ်လို့ပြောတဲ့အခါမှာအဖွဲ့စည်းပုံဥပဒေကိုနဲ့အညီပေါ့သူနှစ်ခုနှစ်ခွဲတောင်အဲ့အချိန်ရောက်သွားမှာပေါ့ဒါပေမဲ့အဲ့ဒီအချိန်တော့အတွင်းမှာသူဟိုအာနာကိုဟိုပြည်သူ့အစီအကိုပြန်အပ်မယ်ဆိုတဲ့သဘောမျိုးနဲ့ရွေးကောက်ပွဲကိုလုပ်မယ်ပေါ့ဒါသူ့အတွက်တော့ဒီနိုင်ငံရေးအကျတဲ့တဲ့ကထွက်ပေါက်တစ်ခုလည်းဖြစ်တယ်ပေါ့အဲ့တော့သူဖြစ်ဖြစ်အောင်လုပ်မှာပ
ါဟုတ်ကဲ
့လုပ်တဲ့အခါမှာဒါရွေးကောက်ပွဲရဲ့အင်္ဂါရက်နဲ့ဒီမလားဖိရင်ဖဲရဖြစ်မလားအပြည်သူတွေဘယ်လောက်စိတ်ဝင်စားမှုရှိမလဲအဲနေရာဒေသဘယ်လောက်ကိုလုံနိုင်မလဲဒီတော့ဘယ်လုတ်တဲ့အချိန်ခါမှာအနေမြတင်ငင်မှုကဘယ်လိုရှိမလဲအဲအဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော
်စစ်ကောင်စီအနေနဲ့အစိုးရဖွဲ့စည်းနိုင်ရေးအတွက်ရောရွေးကောက်ပွဲကျင်းပတဲ့အချိန်မှာနိုင်ခြေရှိတယ်လို့တွက်ဆထားတဲ့အတွက်ဒီ2023ရွေးကောက်ပွဲကိုမဖြစ်မနေကျင်းပနိုင်ခြေရှိတယ်လို့လည်းဥဖေတန်းကခံမှန်းပါတယ
်အဲစစ်ကောင်စီဘက်ကတော့မဖြစ်မနေလုံမှာပေါ့နော်ဘာလို့ဆိုတော့ဒီချိန်မှာသူတို့ရွေးကောက်ပွဲလုပ်ရင်ဟာလာဒါကကျွတ်ကျွတ်လွတ်လွတ်သူတို့ဟိုအနိုင်ရမယ်ဆိုတော့တေးချရဲပေါ့ငွေတွေကလွတ်လွတ်ထဲမှာ25ရာခိုင်နှုန်းကယူပြီးသားဆိုတော့အခုခါမှာ NLD လိုအတိုက်ခံပါတီလည်းမရှိဘူးပါတီငယ်လေးတွေပဲရှိမှာပေါ့သူတို့လိုတလိုကစားလို့ရတာပေါ့ပြည်ခိုင်ဖြိုးပါတီကတော့အဲ့ဒီမှာပြန်ပြီးတော့ခေါင်းထောင်လာမှာပေါ့လေဒါကြောင့်ပြည်ခိုင်ဖြိုးပါတီရဲ့ဒီစစ်ကောင်စီရဲ့ဒီလွတ်လွတ်ထဲမှာအားရတဲ့တမန်တော်ကိုယ်စားလှယ်တွေရဲ့နောက်ပြီးတော့သူတို့နဲ့မဟာမိတ်ဖြစ်တဲ့ပါတီတွေရဲ့ပေါင်းလိုက်ရင်တော့ဒါသူ့ဘက်ကနော်စစ်တပ်ဘက်ကတော့လွတ်လွတ်ကျကျသူ့အနေနဲ့အစိုးရဖွဲ့နိုင်တဲ့ရာခိုင်နှုန်းပြည့်သွားမှာပေါ့ဆိုတော့အဲ့ဒီအာသာချက်တွေသူ့မှာရှိနေတယ်ဒါကြောင့်သူ့အနေနဲ့ဂရီကိုအတိုင်းပေါ့နော်ရွေးကောက်ပွဲလုပ်ပေးမယ်ပြီးတော့တကူတွေကလည်းဝန်ကြီးသုံးနေရာယူထားတယ်ဒုသမတလည်းယူထားတယ်အဲအခုဆိုရင်တော့သမဒလည်းသူတို့ဘက်ကဖြစ်သွားနိုင်ပြီပေါ့အဲအဲ့ဒီအခင်းချင်းကိုတော့သူဘက်ကလက်လွတ်ခံမှာမဟုတ်ဘူ
းဟုတ်ကဲ့ဒါပေမဲ့
ဒီလိုဘယ်လောက်စိတ်ဝင်စားမှုရှိတယ်လဲနိုင်ငံတော်ကဘယ်လောက်ထိထောက်ခံတယ်လဲအဲ့ဒီရွေးကောက်ပွဲကဖိအန်ဖေးရဖြစ်ရလားအနေနဲ့တင်ငင်မှုကဘယ်လိုရှိမလဲအဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော
်လက်တလုံးမှာတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြောင်းလဲပြင်ဆင်ကျင့်သုံးနိုင်ရေးနောက်ရွေးကောက်ပွဲဆိုင်ရာလုံထုံးလုံနည်းတချို့ကိုပြင်ဆင်ပယ်ဖျက်နိုင်မှုဆောင်ရွက်နေပါတယ်လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အခြေအနေကိုတော့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခမောင်ဦးကပြီးခဲ့တော့ကနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်နိုင်ငံရေးပါတီကိုကျွန်တော်တို့စစ်ပါဒီလေကမှာတွေ့ရှိချက်တွေအားလည်းချက်တွေကိုလည်းသုံးသပ်ပါတယ်။အဲဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီများမှတ်ပုံနေခြင်းဥပဒေနဲ့နည်းဥပဒေအစ်စ်ပေါ့။အစ်စ်ပြဋ္ဌာန်းနိုင်ရေးကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဆောင်ရွက်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းနိုင်ဖို့အတွက်
အခုလိုမျိုးစစ်ကောင်စီဘက်ကရောရွေးကောက်ပွဲကော်မရှင်ဘက်ကရောရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့အချိန်မှာဆီယနာတင်ခန့်ထားရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအထူးသဖြင့်အာဏာသိမ်းမှုကိုစတင်ဆန္ဒပြနေကြတဲ့ဆန္ဒပြလူလူလှုပ်ရှားမှုတွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကနယ်မြေတချို့မှာလက်နက်ကိုင်တော်လှန်နေကြတဲ့အခြေအနေပြည်သူလူထုရဲ့သဘောထားကရောဘယ်လိုရှိနို
kalau belum ini ni pipi, juga boleh pipi dua lalu, elah. Yang salah boleh, yang salah ni pipi dua lalu. Semua puan nanti, so itu ada mana pipi, pipi so itu ada tinjuri kawan memol. Tiada orang yang pipi ini orang semua semua itu. Asia ni yang ni udah lain ni, dua mahamai luar ni Rusia udah lain ni. Dia kalau yang dua mayum dua boleh. Ada banyak juga tu mata nama ini awal jadual ni. Tua di luar yang jitu. Tuh lah aku dah tahu tak kalau cermin bintang apa, no cermin bintang apa macam siapa. Ali bintang aku sekarang dah luar ni, luar ni, makui luar ni, kaya luar ni, cina luar ni, kecina luar ni, kaya luar ni, yang undai mah luar ni, ali luar ni ha. Tapi orang melayu sura, jangan orang ni, dia kau boleh ni, terus ini dia kau ni, ini dia kau ni sura ni. Jangan tinggal di NUG sura ni, dia kau boleh. มาพี่เอาใจไหมลูกส่งยาทาร์ดพี่รู้ว่าอะไรไอ้ดูไปส่งยาทาร์ดเขาแก่เสียแล้วไอ้ที่จ่ายมาพี่ก็บอกกองมือเชียงอ่ะตัวเป็นรูปแบบบีบีหมดเลยบีมัวตัวกูเดียวหมดเลยแต่ว่ากวาดีเด็กคู่ลงอ่ะไม่กันสู้กองสองเดียวเลยไม่ได้ใช่หรอไม่ยุ่งยากอู้ดีก็บอกว่าไอ้ตัวยาใจเนี่ยยุ่งก็บอกว่าพี่ลิงเองไอ้ลูกพี่ก็ทำอีกสักเดียวกันจ้ะ
แล้วตัวมันเชื่อเนาะลูกบอกเลยมาเพียบพูดมีอะไรบ้างว่าลูกเราอยู่ว่าลูกจริงชีวิตเนาะแต่เมื่อไม่รำมาเป็นแต่ไม่พิมพ์ไม่ทำไม่ทีไม่อะไรช่างจะเอาเงินนั้นส่วนยืมมาแต่เมื่อเดี๋ยวจะดูแลมันส่วนช่วงนี้อะไรมาเราเชื่อตัวนี้นะอเมริกาดูอะไรมาเชื่อตัวนี้ก็เราไปจ่ายแล้วจะลองมาเราตายหน้าที่ตัดช่วงมาไม่สนับไปเป็นเงินชีวิตปีดูเรื่องสิ่งนี้หลายหลายก็อยู่ในบิบช์บาร์เลยในท้องนั้นเสียอยู่กับเบรงอ่ะเนี่ยมีมันที่เน
ဟုတ်ကဲ့အင်ကဲ့အရင်ကလည်းဒီအန်အန်ဆိုရတဲ့အချက်မှာလည်းပဲပေါ့နော်သူတို့နိုင်ရှင်မရှိရဲ့မြို့နယ်တွေကိုဖြုတ်ပြီးခဲ့တယ်ရွေးကောက်ပွဲမလုပ်ဘူးပေါ့အခုလက်ရှိကောင်စီကအဲ့ဒီပုံစံမျိုးပေါ့ဒီသူတို့နိုင်ရှင်မရှိလို့ထင်တဲ့မက်ဆာနာတွေဖြစ်စေအဲသူတို့ကဖြုတ်ပြီးခဲ့မှာပဲအကုန်လုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတော့မဖြစ်တော့ဘူးအဲဒါကြောင့်သူတို့အနေနဲ့ဖြစ
ပြီးခဲ့တဲ့ဩဂုတ်လတုန်းကကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့အရှေ့အာရှထိပ်သီးညီလာခံနဲ့အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းပြက်ပြက်သားသားပြောဆိုထားပါဗျ။
And we strongly encourage the international community not to endorse the regime's plans for sham elections next year. They can be neither free nor fair.
ဒီမနက်ကမှရှင်းနေစစ်ကောင်စီကျင်းပမဲ့အတူရောင်ရွေးကောက်ပွဲကိုမထောက်ခံမိဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအပြင်းထန်တိုက်တွန်းချင်ပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်မှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူး
။ရွေးကောက်ပွဲမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့လက်ရှိမှာလည်း2020ရွေးကောက်ပွဲအနိုင်ရပါတီ NND ကဒေါအောင်ဆန်းစုကြည်အပါအဝင်ပါတီထိပ်တန်းခေါင်းဆောင်တွေကိုရွေးကောက်ပွဲအနိုင်ရအောင်မလျော်ဩဇာတွေတုံးခဲ့တယ်ဆိုတဲ့ဆွဲဆိုချက်နဲ့အခုချိန်ထိထောင်နဲ့နှစ်ရှည်တီအတီးတီချမှတ်ထားတာပါ။မြန်မာနိုင်ငံရဲ့တိုင်းငယ်ပြည်နယ်ဒေသတချို့မှာဆီယနာရှင်စန့်ကျင်ရေးပြည်သူ့ကာကွယ်ရေးတပ်တွေရဲ့လက်နက်ကင်လှုပ်ရှားမှုကလည်းအရှိန်မြင့်နေဆဲဖြစ်ပါတယ်။ဒါပေမဲ့အာနာသိန်းစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း ခြေလာမဲ့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းဩဂုတ်လမှာကျင်းပဖို့ရှိတယ်။လက်ရှိမှာတော့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးအကောင့်တည်ငြိမ်အောင်စူးစမ်းနေပြီးတော့ရွေးကောက်ပွဲဖြစ်မြောက်အောင်စူးစမ်းနေပါတယ်လို့သူ့ရဲ့ရုရှားခီးစဉ်တွင်မှာ Russian News Agency ကိုပြောဆိုထားတာကြောင့်ဒါမဲ့နှစ်2023မှာရွေးကောက်ပွဲကျင်းပနိုင်ခြင်းရှိမရှိဆိုတာကတော့စောင့်ကြည့်နေရအောင်ပါဖြစ်ပါတယ်ရှင်။